မမိုးဖြူရေးပြီးခဲ့တဲ့မေလ14ရက်နေ့ကအမေရိကန်အစိုးရရဲ့နိုင်ငံသားရေးမူဝါဒတွေချမှတ်ရေးမှာဩဇာလွှမ်းမိုးမှုရှိနေတဲ့ဝါရှင်တန်ကမာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန Center for Strategic and International Studies CSIS မှာအာရှတိုက်ကအမေရိကန်၏အကျိုးစီးပွားများကိုအတိတ်ပဲဖွင့်ခြင်း Defining American Interests in Asia ဆိုတဲ့ခေါင်းစဉ်နဲ့ဟောပြောဝဲလုပ်သွားခဲ့တယ်နော
်ဟုတ်တယ်လေကိုရိုနီအရီဇိုနာပြည်နယ်ကိုစားပြု Republican ထက်လွတ်တော်မှ John McCain ကိုဖိတ်ပြီးတော့လုပ်သွားတဲ့ပွဲမလား Mr. McCain ပြောသွားတာမြန်မာနိုင်ငံအကြောင်းတောင်းပါသေးတယ်ကျမလည်းဒီဟောပြောပွဲဗီဒီယိုမှတ်တမ်းကို CSIS ရဲ့ website မှာကြည့်ထားပါလိမ့်ရှင်
။ဒါဆိုဆွေးနွေးလို့ပိုကောင်းတာပေါ့ဗျာ။မမျိုးဖြူလဲသူ့မိန်ကွန်းအဖွဲ့မှာကိုတတိထားမိပါပေါ့။ McCain ကသူတို့အမေရိကန်တွေအထူးသဖြင့်အစိုးရအဖွဲ့တည်းမှာတော့အာရှ Pacific ဒေသဟာအမေရိကန်ပြည်ထောင်စုအတွက်ဘလောက်အရေးပါလဲဆိုတာတည်တည်ချာချာမသိကြဘူးလို့ပြောသွားတာဗျ။သူတို့ရဲ့ Congress လွှတ်တော်ဟာလည်းလူတို့ရဲ့ယုံကြည်မှုကြောက်စင်းနေတယ်လို့အခုလိုဟာတာနှော်ပြီးပြောသွားသေးတယ်လေ။
Last time I checked, the approval rating of Congress is now 11%, and I've yet to meet anyone in the 11% category.
ခုကကျွန်တော်တို့ရဲ့လွှတ်တော်ကိုလူရီရဲ့ထောက်ခံမှုက17ရာခိုင်နှုန်းပဲရှိတော့တာကိုနောက်ဆုံးထွက်တဲ့စစ်တမ်းတွေကိုကြည့်လိုက်တော့ကျွန်တော်တွေ့ရတယ်ဗျ။အဲ့ဒါကလည်းဒီ17ရာခိုင်နှုန်းဆိုတာကကျွန်တော်တို့အမတ်တွေရဲ့ဆွေမျိုးတွေနဲ့ကျွန်တော်တို့ရဲ့လာခစားဝန်ထမ်းတွေကြီးပဲလေ။ကျွန်တော်ဆိုကျွန်တော်ဆွေမျိုးတွေကကျွန်တော်ကိုထောက်ခံကြသေးရဲ့လားဆိုတာအခုမသေးကြတော့ဘူ
း။အဲ့ဒီလိုအမေရိကန်နေအာရှနဲ့ပတ်သက်ရင်မသိသလိုသိသလိုဖြစ်နေကြတာကိုနိုင်ငံသားလူတွေတောင်းသိနေကြပြီလို့မစ္စတာမကင်းကအခုလိုပြောသေးတယ်မလားကိုရိုန
ီ I met just last week with a business delegation from Malaysia and one of them said
ဒီကိရဲဘက်ကမလေးရှားစီးပွားရေးကိုယ်စားလှယ်ဖွင့်တဲ့ကျွန်တော်နဲ့တွေ့တယ်သူတို့တွေကတယောက်ကဒီလိုပြောတယ်ဗျစနေတာမကင်းနဲ့အခုခါကကာလမှာကျွန်တော်တို့ကအမေရိကကိုလှမ်းကြည့်လိုက်တဲ့အခါခမားတို့ကိုကြည့်ရတာလုပ်ငန်းကိုင်ခွင့်ညီလုံးဝအလုံးမဖြစ်တဲ့ပုံပဲတဲ့ခမားတို့ရဲ့နိုင်ငံရေးစနစ်ကလည်းဘာမှစွမ်းဆောင်ရည်မရှိဘူးတဲ့ခမရတို့ရဲ့ဗန္ဓာကြီးပြဿနာတွေဖြေရှင်းဖို့နဲ့ကဘာကြီးကိုစီမံကိန်းချပြဖို့တွေအတွက်ခမရတို့မှာအခြေခံကြကြဆုံးမချက်မချနိုင်ဘူးဖြစ်နေတယ်။အာရှမှာခမရတို့ရဲ့မိတ်ဆွေနိုင်ငံတွေဟာခမရတို့ဘက်မှာရည်တည်နေကြတုံးပဲဆိုတာကိုခမရတို့ကအယုံကြည်နည်းနေကြတယ်လို့မြင်နေကြတယ်တဲ့။အဲ့ဒီတော့သူတို့ပြောတာကိုကျွန်တော်ကဟေးခမရပြောတာကိုကျွန်တော်တော့သဘောမတူဘူးဗျာလို့မပြောနိုင်ဘူးဖြစ်နေတယ
်။အာရှကအမေရိကန်ရဲ့မဟာမိတ်တွေကအဲ့ဒါလို့ပြောလဲပြောစရာကဖြစ်နေတာကိုဗျ။မက်ကင်းကအာရှကပြောင်းနေပြီအာရှကအမေရိကန်ရဲ့အကျိုးစီးပွားတွေအတွက်အမေရိကန်ဟာဘာမှဟုတ်တိပတ်တိလိုက်လျောညီထွေလိုက်မပြောင်းသေးဘူးလို့လည်းပြောသွားသေးတယ်ဗျ
။သူကအဲ့ဒီလိုပြောပေမဲ့သူတို့ရဲ့ Republican သမ္မတ Bush အချိန်တုန်းကအမေရိကန်ဟာတောင်ကိုရီးယား Latin American နိုင်ငံတွေဖြစ်တဲ့ Colombia, Panama နိုင်ငံတွေနဲ့အကောက်ခွန်မဲ့လွတ်လပ်တဲ့ကုန်သွယ်ရေး FTA ဇုန်တွေတည်ထောင်နိုင်ဖို့စလုပ်ခဲ့တာတွေကို Democrat သမ္မတ Obama အစိုးရလက်ထက်မှာဒါတွေကို Congress ရဲ့အထက်အောက်လွှတ်တော်နှစ်ရက်မှာမနစ်ကမှအတီးပြုတ်လို့ပြီးသေးတယ်လို့လေအပြစ်ပြောသွားသေးတယ်မလား
Meanwhile since 2003 China has secured 9 FTAs in Asia and Latin America alone
လောလောဆယ်မှာ2003ခုနှစ်ကစလို့တရုတ်ကအာရှမှာနိုင်ငံ9နိုင်ငံနဲ့လက်တင်အမေရိကမှာ FTA ဇုန်တွေထောင်ပြီးသွားပြီနောက်9နိုင်ငံနဲ့ FTA ဇုန်တွေထောင်ဖို့ညှိနှိုင်းဆွေးနွေးနေတယ်တခါထက်ပြီးနောက်ထပ်4နိုင်ငံနဲ့လည်း FTA ဇုန်တွေထောင်ဖို့တရုတ်ကစဉ်းစားနေတယ်တရုတ်တွင်ပဲလားဆိုတော့မဟုတ်သေးဘူးဂျပန်ဝန်ကြီးချုပ်ကလည်းပြီးခဲ့တဲ့အပတ်ကမှကြေညာသွားသေးတယ်။တရုတ်တို့တောင်ကိုရီးယားတို့နဲ့ဂျပန်က FTA ဇုန်တွေထောင်ဖို့စပြီးဆွေးနွေးညှိနှိုင်းကြတယ်လို့သူတို့ကပြောနေပြီ။အိန္ဒိယကလည်းဥရောပသမဂ္ဂနဲ့ FTA ဇုန်ထောင်ဖို့အခုညှိနှိုင်းဆွေးနွေးနေပြီ။ကျွန်တော်တို့မှတိတ်မကြီးကျယ်တဲ့အိန္ဒိယနဲ့နှစ်နိုင်ငံအကျိုးတူညီညီမြှုပ်နှံဖို့စာချုပ်ချုပ်ဖို့လေလုပ်နေတာအခုထိမပြီးနိုင်သေးဘူး။အိန္ဒိယနဲ့ FTA ဇုန်ထောင်ဖို့ဆိုတာတော့ဝေလာဝေးပါပဲ။အခုထွက်လာတဲ့အစီရင်ခံစာတစ်စောင်အရအာရှနိုင်ငံတွေကမနစ်က FTA ဇုန်ထောင်ဖို့အပြီးသက်တာတွေဒါမှမဟုတ်ညှိနှိုင်းဆွေးနွေးတာတွေပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်ပေါင်း300နီးပါးလုပ်ခဲ့ကြတယ်။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုနဲ့လုပ်တာတခုမှမပါဘူးလေ
။တရုတ်နဲ့ပတ်သက်လို့အမေရိကန်ဟာအာရှတိုက်မှာတရုတ်နဲ့စစ်အေးတိုက်ပွဲဆင်နွှဲဖို့လုပ်နေတယ်။အာရှနိုင်ငံတွေကိုအမေရိကန်ဘက်ပါရမလားတရုတ်ဘက်ပါရမလားဖြစ်အောင်အမေရိကန်ကလုပ်နေတယ်ဆိုတဲ့အယူဆတွေကိုသူကလက်မခံဘူးတဲ့။အာရှပစိဖိတ်ဒေသရေပြင်ဟာအမေရိကန်ရဲ့ကာကွယ်ရေးဆိုင်ရာတွေအတွက်အဓိကအရေးပါတဲ့ရေပြင်ကြီးဖြစ်နေစေပဲလို့သူကပြောသွားတယ်။ဒါပေမဲ့သမ္မတဥပမာအစိုးရဟာအမေရိကန်ရေတပ်ရဲ့အသုံးစရိတ်ကိုရှော့ချတဲ့အနေနဲ့ခရူဇာအဆင့်အမေရိကန်စစ်သင်္ဘောကြီး9ဆင့်ကိုရေတပ်ကနေစောစောစီးစီးအနားပေးဖို့လုပ်နေတယ်။အမေရိကန်မရင်းတပ်အတွက်လိုအပ်နေတဲ့သဲယူပို့ဆောင်ရေးစစ်သင်္ဘောကြီး2ဆီအသစ်ဆောက်ဖို့ရှိနေတာကိုလည်းပယ်ဖြတ်ပစ်လိုက်တယ်လို့မက်ကင်းကမကြေမနက်နဲ့ပြောသွားသေးတယ်။တောင်တရုတ်ပင်လယ်ကတရုတ်နဲ့ထိုင်ဝမ်ရဲ့အာဆီယံတဲကဖိလစ်ပိုင်မလေးရှားဘရူနိုင်းဗီယက်နမ်တို့ရဲ့ရေပြင်ပိုင်နဲ့အငင်းပွားနေတာကြတော့သူကဒီလိုငင်းငင်းချမ်းချမ်းဖြစ်စီခြင်းများတဲ့
Ultimately this dispute is not about China and the United States It is about China's
တောင်တရုတ်ပင်လယ်ပြင်ကရေပိုင်နဲ့အငင်းပွားမှုကအမေရိကန်နဲ့တရုတ်တို့ကြားကပြဿနာလုံးဝမဟုတ်ပါဘူး။ဒါကတရုတ်နဲ့သူ့ရဲ့အိန္ဒိယနိုင်ငံတွေကြားကဆက်ဆံရေးပြဿနာပါ။ဒါပေမဲ့ကျွန်တော်တို့ကဒီပြဿနာကိုဝင်ပြီးရှင်းပေးပါလို့အာဆီယံတဲကလက်တွဲဖော်နိုင်ငံတွေကတောင်းဆိုနေတော့ကျွန်တော်တို့ကသူတို့ကိုမလွဲမသွေထောက်ခံရမယ်။တရုတ်နဲ့သူတို့နဲ့သူတို့ကြားကမတူကွဲပြားခြားနားထားတာတွေကိုစုပေါင်းညီညာငြိမ်းချမ်းချမ်းချမ်းပြင်ရှင်းသွားနိုင်ကြလိမ့်မယ်
။ဒါလို့ဆိုအာရှပစိဖိတ်ဒေသနဲ့ပတ်သက်ပြီးတော့ American Congress လွှတ်တော်မှာဩဇာကြီးလာတဲ့အရှိအာရှရေးရာအလွန်ကျွမ်းကျင်သူ John McCain ရဲ့သဘောထားအမှန်တွေကိုသိရပြီပေါ့ရှင
်။ကဲစောစောကမမိုးဖြူပြောတဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြူသဘောဆောင်အကောင်းမြင်ပြီး John McCain ချီးကျူးသွားတာနဲ့ပဲဒီတစ်ပတ်ရဲ့အမေရိကန်နိုင်ငံရဲ့အကြောင်းဆွေးနွေးတာကိုအဆုံးသတ်လိုက်ကြရအောင်နော်
။ကောင်းပါပြီရှင်
။ Another major test for US diplomacy is Burma. I have traveled to Burma twice over the past year and to be sure they still have a long way to go.Especially in
South America ရဲ့အဓိကစမ်းသပ်မှုတစ်ခုကမြန်မာနိုင်ငံမှာမနေ့ကကျွန်တော်မြန်မာနိုင်ငံကိုနှစ်ခေါက်သွားခဲ့ပါတယ်။သူတို့နိုင်ငံတွေကတိုင်းသားလူနည်းစုတွေနဲ့ဖြစ်နေတဲ့ပြည်ပခန့်တွေကိုစစ်မှန်တဲ့အမျိုးသားပြန်လည်ညှားစေးရေးနဲ့ပဲဖြည့်ရှင်းလို့ရမယ်။အထူးသဖြင့်အကြမ်းဖက်ဖြည့်ရှင်းနေကြတာတွေကိုလုံးဝရပ်ဆိုင်းပြကြရမယ်။ဒီအတွက်သူတို့နိုင်ငံဟာခီးရှည်ကြီးကိုဆက်လျှောက်ကြရအောင်မယ်ဆိုတာတွေကိုသူတို့အသေးချာနားလည်သဘောပေါက်ဖို့လိုပါတယ်။မြန်မာသမ္မတနဲ့အစိုးရအဖွဲ့တွေကမဟာမိတ်တွေဟာပြည်ရင်ပြောင်းလဲရေးတွေကိုရိုးရိုးသားသားလှုပ်ချင်ကြတယ်လို့ကျွန်တော်ယုံကြည်တယ်။သူတို့ရဲ့လှုပ်ဆောင်မှုတွေကတကယ့်ကိုတိုးတက်နေပါတယ်။ကျွန်တော်ခင်ဗျားတို့ကိုဥပမာတစ်ခုပြောပြမယ်။မနေ့ကကျွန်တော်မြန်မာနိုင်ငံမှာသမ္မတနဲ့တွေ့ပြီးတဲ့နောက်သူ့ရဲ့အစိုးရဝန်ကြီးအများစုနဲ့သူမိတ်ဆက်ပေးလိုက်လို့ကျွန်တော်လက်တွဲနှုတ်ဆက်ပြီးစကားတွေပြောကြတော့တယောက်ကပြောတယ်သူက1982မှာ Fort Leavenworth တပ်မြို့မှာလာပြီးသင်တန်းတက်ခဲ့တယ်တဲ့။နောက်တယောက်က1989မှာ Fort Benning တပ်မြို့မှာလာပြီးသင်တန်းတက်ခဲ့တယ်တဲ့။အဲ့ဒီတော့ဒီကြားထဲမှာအမေရိကန်နဲ့သူတို့နိုင်ငံသားမှာမပြေလည်တဲ့သမိုင်းကြောင်းရှိခဲ့ပြီမဲ့သူတို့ကအမေရိကန်ပြည်ထောင်စုကိုလူလူလလရှိနေကြတာကိုကျွန်တော်သိလိုက်ရတယ်။သူတို့တွေကအမေရိကန်ပြည်ထောင်စုနဲ့ပြန်ပြီးနီးနီးကပ်ကပ်ဖြစ်ချင်နေကြတယ်။နိုင်ငံသားရေးဝန်ကြီးဟယ်လာရီ ကလင်တန်ရဲ့တန်တမာရေးဆွမ်းဆောင်မှုတွေကိုကျွန်တော်ကချီးကျူးပါတယ်။